2016ခုနှစ်အောက်တိုဘာလနဲ့2019ဩဂုတ်လရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုတွေကိုမြန်မာတပ်မတော်ကတံပြန်နှိမ်နှင်းဆစ်ဆင်ရေးလုပ်ခဲ့ပါတယ်။အဲ့ဒီကာလနောက်ပိုင်းသန်းတဝက်ကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးသွားတာအခုဆိုနှစ်တကျော်သုံးနှစ်နီးပါးကြာလာတဲ့အချိန်ထိဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတာမရှိသေးပါဘူး။ဒုက္ခသည်တွေပြန်မလာနိုင်သေးတဲ့အကြောင်းရင်းပြဿနာတွေအများကြီးရှိတဲ့အနေနဲ့သူတို့ပြန်ရောက်လာတဲ့အခါမှာနိုင်ငံသားအဆင့်တန်းရှိတဲ့အသိမှတ်ပြုကတ်တွေထုတ်ပေးရေးဆိုတဲ့ကိစ္စလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂအထွေထွေညီလာခံမှာရှင်းလင်းချက်တချို့ပြောဆိုခဲ့ပါတယ်။နေရဲစွန့်ခွာသူတွေပြန်လည်လက်ခံရေးအစီအစဉ်မှာနှစ်နိုင်ငံသဘောတူညီချက်နဲ့အညီသူတို့ကိုပြန်လည်လွှဲပြောင်းစီလိုပါတယ်ပြန်လည်ဝင်ရောက်လာတဲ့အခါမှာသူတို့ကိုတတ်သိကံကပ်ပြားထုတ်ပေးဖို့အတွက်သဘောတူညီချက်မှာဖော်ပြထားပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားဥပဒေနဲ့ကန့်ညီတဲ့သူတွေကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်ကျန်တဲ့သူတွေကတော့ National Verification Card လို့ခေါ်တဲ့ NVC ကတ်တွေထုတ်ပေးမှာဖြစ်ပါတယ်ကပ်ပြားများဟာအမေရိကန်နိုင်ငံမှာအခြေချဝင်ရောက်လာသူများရှောက်ထားတဲ့ green card နဲ့ဆင်တူဖြစ်တယ်ဆိုပြီးဖြစ်ပါတယ်ကုလသမဂ္ဂမှာဦးကျော်တင့်ဆွေကအဲ့လိုပြောခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကလည်းမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေမြန်မာနိုင်ငံပြန်ဖို့သဘောတူတယ်မြန်မာနိုင်ငံထဲပြန်ရောက်လာသူတွေကိုကနဦးမှာ NVC card တွေထုတ်ပေးမယ်စီစဉ်မှုတွေလုပ်ပြီးနောက်ပိုင်း National ID card တွေထုတ်ပေးမယ်ဒီလုပ်ငန်းစဉ်အတွက်မြန်မာဘင်္ဂလားဒေ့ရှ်တရုတ်ပါဝင်တဲ့ company တစ်ခုဖွဲ့စည်းမယ်ဆိုပြီးပြောဆိုခဲ့ပြန်ပါတယ်အဲ့ဒါလိုနှစ်ဖက်ပြောဆိုမှုတွေနဲ့ပတ်သက်ပြီးနောက်ပိုင်းမှာဝေဖန်မှုတွေတော်တော်များများထွက်ပေါ်ခဲ့ပါတယ်ဝန်ကြီးဦးကျော်တင့်ဆွေပြောတဲ့ NVC card ဆိုတာဘယ်လိုမျိုးလဲဒါကိုဘင်္ဂလားဒေ့ရှ်ဘက်ကနားလည်မှုလွဲတာများလားထွက်မပြေးပဲရခိုင်ပြည်နယ်မြောက်ပိုင်းမှာကြံခဲ့တဲ့မွတ်စလင်တွေတော့မကန်ရသေးတဲ့ NVC card ပြဿနာပြည်လဲအောင်ဖြေရှင်းနိုင်ပါမလားဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ်ကဲတော့ဦးကျော်တင့်ဆွေပြောတဲ့ပြန်လာမဲ့ဒုက္ခသည်တွေကို NVC card ထုတ်ပေးမယ်နောက်ပိုင်း1982ခုနှစ်ဥပဒေနဲ့စီစဉ်ပြီးနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုနိုင်ငံသားစီစဉ်ရေး card ထုတ်ပေးမယ်ဆိုတာမြန်မာအစိုးရဘက်ကအရင်ကတည်းကတလျှောက်လုံးပြောဆိုခဲ့တဲ့ကိစ္စပါအထူးဆန်းပါတာမျိုးမဟုတ်ပါဘူးပြဿနာပေါ်နေတာကအဲ့ဒီအပိုင်းမှမဟုတ်ပါဘူးတကယ်ပြဿနာအစ်စ်က NVC card ရဲ့တက်တန်းကဘယ်လောက်လဲအဲ့ဒီ card ကင်ဆောင်သူတွေဟာဘယ်နေရာအထိလွတ်လွတ်လပ်လပ်သွားလာနိုင်တယ်လဲဘယ်နေရာအထိသွားပြီးပညာသင်ကြားခွင့်ရှိတယ်လဲတကယ်လို့ NVC card ကင်ဆောင်ထားသူတယောက်ကို1982ခုနှစ်ဥပဒေနဲ့စီစစ်ပြီးပြီဆိုပါစို့နိုင်ငံသားဖြစ်ဖို့အချက်လည်းမပြည့်စုံဘူးဆိုရင်သူ့ကိုဘာဆက်လို့မှလဲဘယ်မှာနေခိုင်းမှလဲစတဲ့မေးခွန်းတွေပဲဖြစ်ပါတယ်အဲ့ဒီပြဿနာရှိနေတဲ့အတွက်ကြောင့်ပဲလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေစီရောက်နေသူတွေကဥကျော်တင့်ဆွေပြောတဲ့NVC card ထုတ်ပေးမယ်ဆိုတဲ့ကိစ္စကိုလက်မခံဘူးလို့ပြောဆိုနေကြပါပြီ။မှတ်တမ်းတွေကိုပြန်ကြည့်ရင် NVC card ရဲ့မူလဟာ white card လို့ခေါ်တဲ့ယာယီတက်သေးကန်လက်မှတ်တွေဖြစ်ပါတယ်။လူတစ်ယောက်ဟာနိုင်ငံသားလားအဲ့နိုင်ငံသားလားနိုင်ငံသားပြုခွင့်ရသူလားစစ်စစ်နေစေအချိန်မြန်မာနိုင်ငံမှာနေထိုင်သူဖြစ်ကြောင်းယာယီအထောက်အထားဖြင့်ထုတ်ပေးထားတဲ့လက်မှတ်တစ်မျိုးဖြစ်ပါတယ်။လွှတ်တော်မှာဆွေးနွေးမှုမှတ်တမ်းတွေအရအစိုးရဟာ1990ပတ်ဝန်းကျင်လောက်ကစပြီးအဲ့ဒီ white card တွေစပြီးထုတ်ပေးခဲ့တာပါ။မှတ်တမ်းတွေအရရခိုင်ပြည်နယ်မှာမွတ်စလင်သက်သန်းကျော်လောက် white card ကင်ဆောင်ထားကြပါတယ်။ကင်ဆောင်ထားသူတွေဟာကိုနေထိုင်ရာမြို့နယ်အတွင်းလောက်ကိုပဲလွတ်လွတ်လပ်လပ်သွားလာခွင့်ရပြီးမြို့နယ်ကျော်သွားခြင်းရင်တော့လောက်ဝကစီမှာရှောက်ထားခွင့်ပြုချက်ရမှသွားလာခွင့်ရှိပါတယ်။ white card ကိုယာယီသဘောမျိုးထုတ်ပေးထားတယ်လို့ဆိုပေမဲ့စစ်အစိုးရအုပ်ချုပ်တဲ့အနှစ်20သက်တမ်းအလျှောက်နိုင်ငံသားစီစစ်တာမျိုးမလုပ်နိုင်ပဲဒီတိုင်းထားခဲ့ပြီး2010ရွေးကောက်ပွဲလုပ်ရမှာတော့ white card ကင်ဆောင်သူတွေကိုမဲပေးခွင့်ပြုခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းမျိုးသားရေးလှုပ်ရှားမှုတွေပြင်းထန်လာတဲ့အချိန် white card ကင်ဆောင်သူတွေကိုမဲပေးခွင့်ပြုမပြုလွှတ်တော်တွင်အငင်းပွားမှုတွေဖြစ်လာခဲ့ပါတယ်။ဒီလိုနဲ့သမ္မတဟောင်းဦးသိန်းစိန်ဟာ white card တွေရဲ့သက်တမ်းကုန်ဆုံးချိန်ကြီးညာခဲ့တယ်လို့သိပြီးမထူးခြားတဲ့NVC card တွေပြောင်းကင်ဖို့မိန့်ထုတ်ပြန်ခဲ့ပါတယ်။ကင်ဆောင်ထားရင်ဥပဒေနဲ့အညီအရေးယူခံရမှာကြောင့်ရခိုင်ပြည်နယ်မှာ white card အတူတသန်းကျော်ရှိခဲ့ပါတယ်။ဒီအထက်ကအများစုဟာအစိုးရကပြန်ထုတ်ပေးတဲ့ NVC card တွေမလုပ်ကြသလို2014ခုနှစ်ကသကောင်စင်းကောက်ရမှာလဲပါဝင်ခြင်းမရှိကြပါဘူး။ NVC card ကိုသပိတ်မောက်ထားတဲ့သဘောပါ။လက်ရှိအချိန်ထိရခိုင်ပြည်နယ်မှာ NVC card ကင်ဆောင်ထားသူအရေးအတွက်တသောင်းတော်မပြည့်သေးပါဘူး။ဘယ်လိုပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်ဘက်က ဒုက္ခတွေတွေပြန်ဝင်လာသည်ဖြစ်စေဝင်မလာသည်ဖြစ်စေအစိုးရအနေနဲ့ NVC card ကိစ္စလက်တွေ့သဘာဝကျကျဖြစ်လာအောင်ထွက်ပြေးမသွားတဲ့သူတွေအားလုံး NVC card ကင်လောင်အောင်ပြန်သုံးသပ်ပြင်ဆင်သင့်ပါတယ် NVC card ကိုတက်တန်းအတိအကျသတ်မှတ်ပြီးနိုင်ငံသားစီစစ်ပေးတာဥပဒေအရနိုင်ငံသားမဖြစ်ထိုက်သူတွေကိုနောက်ထပ်ဘယ်လိုအဆင့်အတန်းသတ်မှတ်ပြီးဘယ်လိုကတ်မျိုးထုတ်ပေးမယ်ဆိုတာကအစပြင်ဆင်ဖို့အချိန်ကြပါပြီဒါရင်မကကိုဖီအနန်အစဉ်ကန်စာဖော်ပြချက်အရပြဿနာရဲ့အရင်းခံဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေပြန်သုံးသပ်ရေးကိုလည်းတက်မရောရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ညှိနှိုင်းတိုင်ပင်အကောင့်ထယ်ဖို့စူးစမ်းသင့်ပြီဖြစ်ကြောင်းပါ